တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေဟာမြန်မာပိုင်မီတဲ့ဝင်ရောက်စိုက်ပျိုးနေတာနဲ့ပတ်သက်ပြီးသူတို့ကို1948ခုနှစ်လူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ကြောင်းဒုတိယပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားတွေမြန်မာပိုင်နဲ့ထဲဝင်ရောက်စိုက်ပျိုးနေတာတွေ့ရတဲ့အတွက်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတဲ့လွှတ်တော်အမတ်တွေရဲ့အမေးကိုဗိုလ်ချုပ်အောင်ဆိုးကပြန်လည်ဖြေကြားခဲ့တာပါ။တရုတ်မြန်မာနယ်စပ်မှာတရုတ်ဝင်နယ်စပ်ကြောဖြတ်ဝင်ရောက်ပြီးမန်ဝမ်ကြီးဒေသကမန်တိုင်53မြင်းဆောင်နှစ်နေရအနီးမှာတရုတ်တောင်ကြလက်သမားတွေကြံစိုက်ပြိုးနေတာကိုကချင်ပြည်နယ်မန်စီမြို့နယ်လွှတ်တော်အမတ်ဦးချင်းဖေလင်းကဓာတ်ပုံနဲ့တကွတင်ပြခဲ့ပြီးမေးမြန်းခဲ့တာဖြစ်ပါတယ်။မိုင်ဝမ်ကြီးဒေသဟာပန်ခန်းချေရွာတရှိတဲ့နေရာမှာနေကြဒေသမှတ်တမ်းမှတ်မှုဟာမြစ်ကြောင်းပေါ်မှာထက်ရောက်နေတာဖြစ်တယ်လို့လုံချုံရဲအဲ့ဒီဒေသကိုတွားရောက်ဖို့လည်းအခက်အခဲတွေရှိနေတယ်လို့လည်းပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။ဒါအပြင်အဲ့ဒီဒေသမှာရှိတဲ့မြန်မာတောင်ယာစိုက်ပျိုးသူတွေကိုတရုတ်လုပ်ငန်းရှင်တွေကငွေချေးပြီးထွက်လာတဲ့တိနှံတွေကိုဝယ်ယူတာနဲ့လက်တွဲလှုပ်ဆောင်မှုတွေရှိနေတယ်လို့လည်းပြန်လည်းပြောကြားခဲ့ပါတယ်။